ဂျပန်နိုင်ငံကလိုအပ်နေတဲ့လောင်စာဆီတရသက်ဆောင်ရမှာတင်းမာမှုတွေရှိနေပေမဲ့လည်းမတုံးမဖြစ်တုံးရမယ်။အရှိအလေပိုင်းရေချောင်းလန်းလုံခြုံရေးအတွက်စောင့်ရှောက်ဖို့ဂျပန်နိုင်ငံကစစ်သင်္ဘောတစ်စင်းစေလွှတ်လိုက်ပါတယ်။တာကာနာမီအမည်ရှိတဲ့ရဟတ်ယင်ဖြတ်စစ်သင်္ဘောဟာဖေဖော်ဝါရီ2ရက်နေ့ကတိုကျိုမြို့နားစေကန်တစ်ခုကနေထွက်ခွာသွားပါတယ်။အိုမန်ပင်လယ်ကွေ့ကိုဖြတ်မဲ့ဂျပန်ကုန်တင်သင်္ဘောတွေနဲ့စီတင်သင်္ဘောတွေကိုစောင့်ရှောက်ဖို့တာဝန်ပေးထားပါတယ်။ဂျပန်ရဲ့လောင်စာဆီ90ရာခိုင်နှုန်းဟာအဲ့ဒီကနေဖြတ်ပြီးသဲယူနေတာဖြစ်ပါတယ်။တပ်ဖွဲ့ဝင်200ပါတဲ့ဒါခနာမီဖြတ်သင်္ဘောဟာ P3C အမျိုးအစားပင်လယ်ပြင်ကင်းလှည့်လေရင်နဲ့အတူသူ့နိုင်ငံကသင်္ဘောတွေကိုဂျပန်စိတ်ကမ်းဒီစီအရောက်စောင့်ရှောက်ပို့ဆောင်ပေးရလိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုဒီသင်္ဘောဒုတိယကမ္ဘာစစ်မှာဆစ်ရှုံးခဲ့တဲ့ဂျပန်နိုင်ငံကိုနိုင်ငံတွေကြားမှာအငင်းပွားမှုအတွက်စစ်အင်အားအသုံးမချရဘူးဆိုပြီးတားမြစ်ထားတာကြောင့်အခုလိုဂျပန်စစ်သင်္ဘောဆီလွတ်တဲ့လောက်ရက်ကအငင်းပွားစရာဖြစ်နေပါတယ်ခင်ဗျာ။